ိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်မတော်ကနေထုတ်ပြန်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရင်နဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်ကိုလိုက်နာဖို့ဒီကနေ့ကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌကထပ်မံတရီပေးလိုက်ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက် MCA လမ်းကြောင်းအတိုင်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တောက်တာနေနေချင်းပိုင်းမှာတက်မော်ဂိမ်းမှန်ပြန်ကြားရေးကော်မတီကစခိုင်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်မော်ရဲ့ရည်ရည်ချက်သဘောထားတွေကိုသတင်းမီဒီယာတွေကိုရှင်းလင်းခဲ့ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မော်ဂိမ်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကရှင်းလင်းရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တက်မော်ကဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာကြဖို့အခုလိုသတိပေးပြောကြားခဲ့ပါတယ်။ကျွန်တ
ော်တို့ဖြစ်ခဲ့ရစိတ်ကညာချက်ရအဓိကယူရချက်ဒီဥယျာဉ်ကန်တလဲနေတာဖော်ရည်အနေနဲ့ဉာဏ်ရည်ကိစ္စနဲ့ပတ်သက်ပြီးတော့လွတ်လပ်လပ်အေးအေးဆေးဆေးငင်းငင်းချမ်းချမ်းနဲ့ဆွေးနွေးနိုင်မှုတော့လည်းမပြေသာဘူးဖြစ်ပါတယ်။ကျွန်တော်တမတော်အနေနဲ့တော့2020ပြည့်နှစ်မှာဉာဏ်ရည်ကို50ကျင်းပြီးရောက်ရှိပြီးတဲ့တန်ဖိုးတန်ချတော့ဖြစ်ပါတယ်။ထပ်ပြီးတော့ဒီပြည်ကြောကြားလို့ရတာတော့ကျွန်တော်အပိုင်ညာအပိုက်ချောက်ဆက်ခွန်နဲ့ပါဒီချက်တွေကန်တလဲနေတာဖော်ရည်နေတယ်။ဒီသာလိုက်နာဖို့တဲ့ဒီဒီကြောကြားလို့ပါတယ်
တမရော်ကထုတ်ပြန်တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရင်းနဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်အပိုင်၅မှာတမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမှုတွေဖြစ်တဲ့စာချုပ်အတိုင်းသတိတည်ဖို့ငြိမ်းချမ်းရေးသဘောတူညီချက်တွေကိုအမြတ်မထုတ်ဖို့ပြည်သူတွေကိုဝင်ထုတ်ဝင်ပို့မဖြစ်စေဖို့နဲ့တည်ခဲဥပဒေကိုလိုက်နာဖို့ဆိုတာတွေပါဝင်ပြီးအပိုက်၆နဲ့အပိုက်၇မှာတော့တိုင်းသားလက်နက်ကိုင်အချင်းချင်းမတိုက်ခိုက်ရင်ပြည်သူ့ပေါ်အနိုင်ကျင့်ရေးနဲ့အုတ်ချိုရေးရန်တွေကလမ်းပန်းဆက်သွယ်ရေးနဲ့ပြည်သူတွေကိုမထိခိုက်စေရေးဆိုတာတွေပါဝင်တာဖြစ်ပါတယ်။တမော်ရဲ့ညီငယ်ရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးနောက်မှာစစ်တိုင်းဒေသကြီး၅တိုင်းနယ်မြေအတွင်းမှာတမော်နဲ့တိုက်ပွဲတကြိမ်ကဖြစ်ခဲ့ကြောင်းတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်တာတွေရှိတယ်လို့လူသစ်စုဆောင်တာအရက်သားတွေကိုဖမ်းဆီးတာစစ်ကြီးကောက်တာတွေရှိခဲ့ကြောင်းနဲ့ဘဲဖွဲ့စည်းတွေကဆောင်ရွက်ခဲ့ကြောင်းကိုစည်ရင်းနဲ့တကွထုတ်ပြပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆောင်ရွက်ရမယ့်ငြိမ်းချမ်းရေးနဲ့ပတ်သက်လို့လေဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုထားပါတယ်
။ကျွန်တော်နိုင်ငံလက်ရှိအခြေအနေကြည့်လို့ရှိရင်တန်းတီးဆင်ကြိုးတိုးတက်ရေးအတွက်ကျွန်တော်ပြည်တွင်းငြိမ်းချမ်းမှုရရှိရာအရေးကြီးဆုံးအချက်ဖြစ်ပါတယ်။ဒီဖြစ်ပေါ်နေတဲ့ဆက်တနာတွေကအယူဝါဒကြီးကကွဲပြားမှုနဲ့လူမျိုးစဲရဖြစ်ပေါ်လာတဲ့တန်လျာဖြစ်မှုတွေဖောက်ချက်ရံတွေကျွန်တော်တို့တရားဥပဒေပေါင်းတွန်းကဆောင်ရွက်ရမှာဖြစ်ပါတယ်။လည်းကံလိုက်တဲ့ဆောင်ရွက်လို့ပြန်ရပါတယ်။ဒီလိုဆောင်ရွက်ဖို့အတွက်စစ်တော်အဆင့်မှာရှင်းလင်းပါလို့ရပါတယ်။ဒီလိုရှင်းလင်းနိုင်လို့ကျွန်တော်တို့ဒီကံလည်းကံဖွဲ့စည်းတွေအတွက် MCA ကျွန်တော်ရေးဆွဲထားဖြစ်ပါတယ်။ DNC လမ်းကြောင်းအတိုင်းကျွန်တော်တို့ဆွေးနွေးပြီးသားမှာပြည်အောင်တော်တို့စာချုပ်ထုတ်ဆိုနိုင်ရည်အောင်ဆောင်ရွက်ပါအောင်ဖြစ်ပါတယ်။
ကျမတို့ဘက်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ် MCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နဲ့တာမကလက်မှတ်မထိုးသေးတဲ့အဖွဲ့ဝင်နဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားတာဖြစ်ပါတယ်။လောလောဆယ်မှာ MCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နဲ့တရားဝင်ဆွေးနွေးတာတွေရဆိုင်နေပြီးဒီလတွေအတွင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံပြန်လည်စတင်နိုင်ဖို့အတွက်အစိုးရဘက်ကပြင်ဆင်ဆောင်ရွက်တာတွေရှိနေတယ်လို့ငြိမ်းချမ်းရေးကော်မရှင်အနေနဲ့လည်းMCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးနိုင်ဖို့ပြင်ဆင်တာတွေရှိနေပါတယ်